တူမြင်အစီအစဉ်ကကျူးဇူးပါတယ်ခင်ဗျာ။ကဗျာဆရာမောင်စင်ဝင်းပရိကောင်ဟာငယ်စဉ်မူလာရန်ကျောင်းနေရွယ်ကလေးကစားလို့ကဗျာနဲ့ကြီးပြင်းလာခဲ့သူလို့ဆိုရမှာပါ
။ကျွန်တော်ကကဗျာနဲ့စရင်းနေတာဗျာ။ကျွန်တော်မှဦးကြီးတော်နဲ့ဦးပစင်တော်ရှိတယ်ဗျာ။အဲ့ဒီဦးပစင်ကကျန်ကုန်မှာပြေးမှသွားစားသွားတင်ပြီးတော့မှຫນွေကြောက်လို့ရှိရင်ကျွန်တော်တို့ပရိကောင်နာကျွန်တော်စားဒီရွာကိုပြန်ပြန်လာတာပေါ့နော်။ပြန်လာတဲ့အချိန်မှာဒီဖုန်းကြီးနဲ့ကျွန်တော်နဲ့ကသွားဆုံတော့ဗောသွားဆုံတဲ့အချိန်မှာကျွန်တော်အသက်ကအဲ့ချိန်မှာမူလာရန်ဒေရန်လောက်မှာသူကအဲ့မှာစပြီးတော့ဗျာကျွန်တော်ကဗျာတွေကိုအလွတ်တင်တင်ပြေးတယ်ဗျာကျွန်တော်အဲ့တော့ကဗျာမလို့ပါတော့မသိဘူးဗောနော်နောက်တော့သူတင်ပြေးတဲ့ကဗျာတွေကအလွတ်ရရသွားတယ်ကဗျာဆိုအဲ့ချိန်ကဗျာမှလည်းမသိဘူးအနောက်ဒီတဲ့နည်းနည်းကြီးရတဲ့အချိန်ကျတော့လေရန်ကျောင်းသားဘွားရောက်တဲ့အချိန်ကျတော့ကျောင်းဆောက်တွေကကြပြားတွေတင်လာတယ်ကတန်းဆောက်တွေကပေါ့နော်အဲ့ထင်ကြပါမှာကျွန်တော်ငယ်ငယ်တော့အလွတ်ရခဲ့တာတွေကအဲ့ဒါတွေကကြပြားတွေပါလားဆိုသိပြီးတော့ကြပြားဆိုတော့အဲ့မှာစပြီးတော့နားလေပါလားပေါ့ရှစ်တန်းရောက်တော့ရင်ကျွန်တော်တို့ခေတ်ကကတန်းဆောက်တွေမှာဗျာကဗျာရေးနီးပါတယ်ဗျာကဗျာရေးနီးကိုဒီမှာစာမှာသင်ရတယ်ဟိုရေးချင်းရေးချင်းမေးချင်းရေးချင်းပေါ့နော်အဲ့မှာဆရာနဲ့ homework နေနဲ့ပေးလိုက်တဲ့ချိန်မှာ तू ကဥပမာထားပါတော့တွေးရိုးတပုတ်ဖွဲ့ပါလို့ကျွန်တော် homework လောက်ခိုင်းလို့ရှိရင်ကျွန်တော်လင်္ကာဘုရားလောက်ချင်ပါတယ်ဒေတာဆိုလဲအဲ့တော့မျိုးလေးကျိုးဆိုလဲအဲ့တော့အဲ့ဒီမှာရှစ်တန်းမှာကဗျာကိုရေးဖြစ်သွားတော့
ထက်တန်းပညာအတွက်ဂျိုးပင်ကောက်မြို့မှာပြောင်းရွှေ့နေထိုင်စဉ်မှာကဗျာဆရာမောင်လွမ်းဝေကဗျာဆရာတတ်နိုင်ဂျိုးပင်ကောက်စာရေးဆရာမဆန်းဆန်းနွယ်တာယာဝတီတို့ထံကနေကဗျာရေးပွဲတီကုံးနီးတွေကိုစနစ်တကျလေ့လာစီးပုပ်ခွင့်ရရှိခဲ့ပါတယ်ဒီလိုနဲ့နဝမာတန်းဒသမတန်းလောက်ကစလို့ကိုတိုင်တီဖွဲ့တဲ့ကဗျာတွေကိုမဂ္ဂဇင်းတွေမှာဖော်ပြခံခဲ့ရပြီးတက္ကသိုလ်ရောက်ချိန်မှာတော့မောင်စိန်ဝင်းပတိကုံးအဖြစ်ထင်ပေါ်တဲ့ကဗျာဆရာတူဖြစ်လာခဲ့ပါတယ်ကဗျာကိုအ내အတိတ်ပဲဖွင့်ဆိုမှုအမျိုးမျိုးရှိနိုင်ပေမဲ့ကဗျာဆရာမောင်စိန်ဝင်းပတိကုံးကတော့ကဗျာဟာခံစားချက်မရှိပဲကဗျာမဖြစ်နိုင်ဘူးလို့တထစ်ချယုံကြည်ထားပါတယ
်။ရှင်ထဲမှာမခံစားပဲတော့ကဗျာဖြစ်မလာဘူး။ရှင်ထဲမှာစပြီးတကယ်ကိုနှစ်နှစ်ကကခံစားရတော့မှကဗျာစဖြစ်တယ်ပဲ။ဒါကျွန်တော်စကားမဟုတ်ပါဘူးဆရာမင်းသူဝင်ပြောခဲ့ဘူးပါတယ်။ကဗျာဆိုတာလည်းနှလုံးသားရဲ့အ내ရှိုင်းသောနေရာမှာအလိုလိုစီးကြလာတဲ့စမ်းရည်ပဲ။အမလို့ရှင်လေအဲ့နှလုံးသားရဲ့အ내ရှိုင်းဆုံးနေရာကနေပြီးအလိုလိုမြည်ဆင်းလာတဲ့အပန်းနဲ့သူကပြောချင်တာကဗျာဟိုတုပ်ယူတာမဟုတ်ဗျာသူနှလုံးသားလေးကိုလာထိကြိုက်ပြီးတော့မှကိုကပြန်ပြီးတော့အဲ့ဒီခံစားမှုကိုစာဖတ်တဲ့သူကိုပြန် sharing လုပ်ချင်တဲ့စေတနာကြောင့်ဖြစ်လာတဲ့အရာကဗျာပါပဲခင်ဗျာ
ဆရာမောင်စိန်ဝင်းပရိကုံးဟာဒီကနေ့အထိကဗျာပုတ်ရီ6ရက်လောက်တီကုံးရေးဖွက်ခဲ့ပြီးဖြစ်ပါတယ်တပုတ်ဆိုတပုတ်လေးနဲ့ထိမိတဲ့ကဗျာတွေအဖြစ်ပရိသတ်ကလည်းအတိအမှန်ပြုထားကြပါလေမြန်မာစကားအမှုရွာအလှပလေးတွေကိုပလဲလုံးရွယ်လုံးလေးတွေပဒီကုံလေးတွေစီကုံးတည်ဖွဲ့ထားတယ်လို့တုတ္တရာရေးဆက်ထားတဲ့ဆရာမောင်စင်ဝင်းပဒီကုံရဲ့လက်ရာတော်များများဟာမြစည်းမလှိုင်းဂီတဝိုင်းရဲ့တန်စင်တွေနဲ့ပေါင်းဆက်လိုက်တဲ့အခါအစိုးရခင်မောင်တူရဲ့အကြော်ကြားဆုံးဂန်ဝင်တည်သချင်းတွေဖြစ်လာခဲ့ပါလေ
အဲကျောင်းသားဘဝမှာတော့ရတယ်ဗျာကိုတို့တို့ကျွန်တော်တို့တစ်ဖွဲ့လုံးပေါ့နော်အဲ့ကျွန်တော်တို့ခေတ်ကပေါ့နော်အဆောင်နေရှေ့မှာဗျာတိတ်လွမ်းကြကောင်းပါလေနင်းနေတပွဲကြာနေအောင်မှာတွားပြီးဂီတာဆိုရတီးကြဆီရဲ့အချိန်မှာအဲ့ကျွန်တော်ကဗျာလေးတွေကကျွန်တော်အကြောင်းသားဘောကတော့အချစ်ကဗျာစာဥတွေတုံးအောင်ထုတ်ပြတယ်အဲ့အထက်ဟာလေးတွေကိုကိုကမောင်တို့တို့ကိုတင်မောင်နိုင်တို့အတန်းသွင်းနေဗျာအဲ့တော့အဲ့ကျွန်တော်တို့ဒီမြက်တွယ်တို့ရနာသူတို့ဆိုတာအဲ့ဒီအဆောင်လောကမှာထင်ရှားတဲ့အချင်းလေးတွေဗျာအဲ့တော့ဘာမှမဟုတ်ဘူးသူတို့ကလည်းပဲဒီလို series တွေပါထုတ်ဖို့တွေပါဘာမှမဟုတ်ဆောင်ရှင်းပါဆိုဖို့ဆိုပြီးတော့တို့လို့ရနေအဲ့ဒီကစပြစ်တာကနောက်တော့ပြောမယ်ဆိုလို့ရှင်တော့အခုနောက်ပိုင်းကျတော့တူတူတို့ဘာလို့ဆိုးတဲ့သချင်းတော်တော်များများလည်းဖြစ်တယ်ဗျာဟိုအမှတ်တရပြောမယ်ဆိုရင်တော့ကိုကင်မောင်တို့နောက်ဆုံးလုတ်သွားတဲ့တစ်တခိုးဆိုတဲ့အဲ့ဒီသချင်းကဗျာတခွေလုံးကကျွန်တော်ကဗျာလေ
းဆရာမောင်စင်ဝင်းဟာမြန်မာပြည်သူတွေရဲ့အသက်သွေးကြောမှကြီးဖြစ်တဲ့အေယာဝတီမြစ်ကိုမျက်နှာတန်ဖိုးထားပြီးလေးနဲ့တဲ့ကဗျာတွေတခုတ်တည်းဖွဲ့တည်ခဲ့သူလည်းဖြစ်ပါတယ်ဒီလိုနဲ့အေယာဝတီရဲ့အသက်ဝိညာဉ်ကိုကဲတင်ဖို့အရေးကြုံလာတဲ့အခါအတိပေးလှုပ်ရှားတဲ့ဟောပြောပွဲတွေမှာလည်းဆရာမောင်စင်ဝင်းပရိကုံးရဲ့ခန်းကဏ္ဍဟာပိုပြီးထင်ရှားလာခဲ့ပါတယ
်ကဗျာတို့ရေးတဲ့အချိန်မှာရှင်နှင်းမှာမ ခံစားပဲနဲ့ကြပါဖြစ်မလာဘူးအဲ့ဒါလေးကိုကျွန်တော်ရသစာပြီးပုံစံနဲ့ကျွန်တော်ပြောပြတာအဲ့တော့ကျွန်တော်အဓိကပြောနေချင်တာတရားဝတီကိုကျွန်တော်ဘိုးတုံးခဲ့တဲ့ဆန်းကနှစ်ကမြစ်ဆုံကိုရောက်တဲ့ချိန်တော့အင်တန်လှတယ်ကြပါလေးတို့မြစ်ဆုံရဲ့အလှအဖွဲ့လာတယ်နောက်ဆုံးပိတ်မှာကြပါဒီပြည့်မြန်မာပြည်ရှေ့လို့ကြွေးကြော်ပြီးစီးနေမယ်မြင့်ဆိုအဲ့ဒါမျိုးကျွန်တော်ရေးပြတယ်လွန်ခဲ့တဲ့ဆန်းကနှစ်ကဒါကမနေ့ကမြစ်ဆုံရောက်သွားတာမြစ်ဆုံကြီးကပြက်စီးပြီးတော့ဆုတ်ပြတ်သွားတာကြီးတွေ့ရတယ်တွေ့တဲ့အချိန်မှာကျွန်တော်ပြောချင်တာစောစောကလို့အလှဆွဲတယ်အာကဘာဒီတို့စီးနေမယ်မြင့်ပါညာဆိုပြီးကျွန်တော်ဘလို့ကရေးလို့မရအောင်ကြားတဲ့အချိန်မှာကျွန်တော်ဘလို့ပဲပြန်လို့ရေးတယ်မြစ်ကောဆိုတဲ့ပြန်လို့ကျွန်တော်သွားရေးခဲ့တယ်မြစ်ကောကိုကျွန်တော်ဘလို့ရေးဖြစ်တာလေဆိုတော့အမြစ်ကြီးရေဝေတော်တော်နေလည်းမရှိတော့ဘူးကောပြီးတော့ဒီမြစ်တရရေကြောက်သွားတာချော့သွားတာလူရရလောဘရမဲ့ကြီးပြီးကိုယ်သွေးကိုကိုယ်ပြန်တောက်တယ်လို့အဲ့တနေ့ကြလို့ရှင်တိုင်းပြည်ကပြောက်လူမျိုးကပြောက်မယ်ဆိုတဲ့ idea ရပြီးရေးလိုက်တာကြာအဲ့တော့ကျွန်တော်ကဘာပြောချင်တာလဲဆိုတော့ARD ဒီမြစ်ဆုံတစ်ခုရဲ့အပေါ်မှာလည်းအကျဲအခက်ကနှလုံးသားကိုရိုက်ကတ်တာချင်းမတူတော့ကြံထွက်လာတဲ့အပံမတူဘူးဆိုပြီးကျွန်တော်ဟိုစိုးကြီးအစင်ပေါ်မှာပြောလာကြကျွန်တော်ပြောရရင်ဒီမြစ်ဆုံကနောက်ဆုံးကျတော့ဘလို့ဖြစ်လာလဲဆိုတော့အဲ့ကျွန်တော်ရဲ့မြစ်ကောဆိုတဲ့ကြံလေးကလည်းပေါက်သွားတယ်ပေါက်ပြီးတော့လူငယ်ကြားတွေပါလေရောက်ပြီးတော့စွတ်ကြံမှာတစ်သိန်းရိုက်ရင်အဲ့ရိုက်ပြီးဝတ်တာတွေပါလေဒီဖြစ်လာပြီးတော့ဒီမြစ်ဆုံကိစ္စကျတော့လည်းပဲကျွန်တော်ဟောပြောဝဲကြတယ်ခေါ်တယ်ခေါ်တဲ့ချိန်ကခလိုင်းကျွန်တော်ကဒီပုံညင်းထင်းနေပါလေမပြောတတ်ဘူးအဲ့ကျွန်တော်နဲ့မြင်များဆိုတဲ့ကောင်းစဉ်နဲ့ကျွန်တော်စပြောပြောရရင်အဲ့ကိုရောက်သွားပါတယ်အဓိကတော့ပြောမယ်ဆိုတော့တရားဝီကိုအရန်ချစ်တဲ့စိတ်ကနေပေါက်သွားတာလေကြံနှမုတ်ကနေပြီးတော့တိုက်တွန်းပြီးတော့ကျွန်တော်ဒီမြစ်ဆုံကိစ္စလည်းဝင်လာတာပါဗျာ
ခန်းစားချက်ဝင်ရင်ကိန်းအောင်တည်ရှိနေသေးရဲ့ကြပြားရီစာရီဖွင့်နယ်ရည်တီဟောပြောနေအောင်မယ်လို့လဲဆရာမောင်စင်ဝင်းပရိကုံးကပြောပြပါတယ
်ကျွန်တော်တို့ကတော့နော်စာရေးတတ်တာပဲရှိတယ်ဆိုတော့မသိမချင်းကတော့ကျွန်တော်တို့ကစာရေးသွားဖို့ပဲရှိပါတယ်စာရေးတယ်ဆိုတော့မှဒီကြပြားဝိတုဆောင်မှပေါ့နော်ကျင်းနဲ့ခံစားရတာကိုခံစားရတဲ့အတိုင်းကျွန်တော်တို့ရေးထုတ်သွားဖို့ပဲရှိပါတယ်ခုနောက်ပိုင်းဆိုလို့ရှိရင်ကျွန်တော်တို့စာရေးတာနဲ့အတူတူပေါ့နော်တပြင်းကြီးလှုပ်ဖြစ်နေတာကတော့ဟောပြောဝဲတွေပြ။အဲစားပေးဟောပြောဝဲတွေကအရင်တော့ကျွန်တော်တို့ကဟိုရာစီနဲ့ကန့်တိုက်ပြီးတော့သူ့အတူအချိန်ပိုင်းချလိုက်ရဲ့အခုကျတော့ဆက်နေရစီဘုံလုံးလို့ဟောပြောဝဲတွေဖြစ်နေတော့ဒီဟောပြောဝဲဆိုတဲ့ကိစ္စကလည်းကျွန်တော်တို့ကပစံနဲ့ရေးနေတာလို့ကျွန်တော်စိတ်ထဲတော့ကျွန်တော်အဲ့လိုပဲထင်ပါတယ်။ကျွန်တော်တို့ရင်ထဲခံစားရတာဒီကျွန်တော်တို့ဖြတ်သန်းရတဲ့ကျွန်တော်တို့ခစ်ခဲ့တွေ့တော့အငွေ့သက်အဲ့ဒါတွေကကျွန်တော်တို့နှလုံးသားထဲကနေပြီးဆက်ပြိတ္တကအပံပေါ့နော်ပြိတ္တခံစားရတာကိုကျွန်တော်တို့ကကိုယ်တည်းအနေနဲ့စင်ပေါ်ကနေပြန်ပြောပြရလဲလို့အဲ့လိုပဲယူဆပါတယ်။စာရေးတာလည်းကျွန်တော်တို့ကရင်ထဲရိုက်ခတ်လာတဲ့ကိစ္စတွေကိုစကားလုံးနဲ့ဖော်ပြတာပေါ့နော်။အဲ့တော့ပြောမယ်ဆိုရင်မသိမချင်းတော့ဒီတက်မှရတဲ့ကောင်းတယ်တတ်နိုင်တယ်ဆိုရင်တော့ကျွန်တော်တို့စာရေးရမယ်။နောက်ပြီးပြိတ္တကိုစင်ပေါ်ကနေပြီးကျွန်တော်တို့ပြောစဉ်ပြောလိုက်တာပြောရမယ်ပေါ့။
ထင်ရှားတဲ့ကြပြဆရာမောင်စိန်ဝင်းပရိကုံးရဲ့အတွေ့အမြင်တွေကိုကောက်နှုတ်တင်ဆက်ခဲ့တာပါအခုတစ်ပတ်သူ့တွေ့သူ့မြင်အစီအစဉ်ကိုလည်းဒီမှာရှင်းနာခွင့်ပြုပါနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ